သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြ COVID-19 ကူးစက်ရောဂါဟာယဉ်ကျေးမှုနဲ့ဘာသာစကားကွဲပြားခြားနားသောနောက်ခံမှလူများအားပုံမကောင်းမွန်သောကျန်းမာရေးရလဒ်များကိုပေးအပ်ရန်လိုအပ်ကြောင်းပြသနေတယ်လို့ The Federation of Ethnic Community Council of Australia FECCA Faker ကပြောပါတယ် Faker the Australian Multicultural Health Collaborative ကိုထူထောင်ရန်လှုပ်ဆောင်နေပါတယ်ကျန်းမာရေးစောင့်ရှောက်မှုလက်လမ်းမှီမှုနဲ့ဒန်းတူညီမျှမှုကိုမြှင့်တင်ရန်အစိုးရမူဝါဒသုတေသနနှင့်အလေးအကျင့်တွေခေါင်းဆောင်မှုနဲ့အချံညာများပေးရန်ရည်ရွယ်ထားတယ်လို့ဆိုပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုသည်ဩစတြေးလျလူမျိုးများအတွက်ကျန်းမာရေးစောင့်ရှောက်မှုနှင့်ကျန်းမာရေးသတင်းအချက်အလက်များကိုလက်လမ်းမမီသောစိုးရိမ်မှုများကိုမိမောင်းထိုးပြခဲ့ပါသည်။ဖက်ကာသည်ယဉ်ကျေးမှုမျိုးစုံနှင့်တိုင်းသားလူမျိုးစုများကိုကိုစားပြုတဲ့အဓိကအုပ်စုတစ်ခုဖြစ်ပါသည်။ဖက်ကာရဲ့ CEO မိုဟာမက်အယ်ကဖာဂျီကအစိုးရနဲ့ပူးပေါင်းခြင်းသည်ကျန်းမာရေးလက်လမ်းမီမှုနှင့်ဒန်းတူညီများမှုကိုတိုးတက်စေလိမ့်မယ်လို့ပြောဆိုပါတယ်
For a little while now, we've seen the need for a greater voice at a national level to advocate on culturally and linguistically diverse communities and multicultural health.
ယခုခဏတွင်ယဉ်ကျေးမှုနှင့်ဘာသာစကားကွဲပြားမှုရှိသောလူမှုအသိုင်းအဝိုင်းများနှင့်ယဉ်ကျေးမှုပေါင်းစုံယဉ်ကျေးမှုကိုထောက်ခံရန်အမျိုးသားအဆင့်တွင်ပုံမကောင်းမွန်သောအသံတွေလိုအပ်တာကိုကျွန်တော်တွေ့ခဲ့ပါတယ်။ကာယောဂါဟာကျွန်တော်တို့ရဲ့လူမှုအသိုင်းအဝိုင်းအတွက်ဘာတွေလှုပ်ပေးခဲ့တယ်ဆိုတာကိုကျွန်တော်တို့မြင်တွေ့ခဲ့ပြီး COVID-19 ကူးစက်ရောဂါဟာယဉ်ကျေးမှုနဲ့ဘာသာစကားကွဲပြားခြားနားသောနောက်ခံမှလူများအားပုံမကောင်းမွန်သောကျန်းမာရေးရလဒ်မျိုးကိုလိုအပ်ကြောင်းပြသနေတယ်လို့ဖက်ကာကပြောကြားခဲ့ပါတယ်။ဖက်ကာရဲ့သဘာပတိမေရီပက်တီဆော့စ်က COVID-19 ကူးစက်ရောဂါနဲ့အစိုးရရဲ့တုံ့ပြန်မှုသည်ယဉ်ကျေးမှုမျိုးစုံအတိုင်းအဝိုင်းများစွာ၌ကြုံတွေ့ခံစားနေရသောမညီမျှမှုများကိုမိမောင်းထိုးပြနေတယ်လို့ဆိုပါတယ်။ပြီးတော့ကတ်ယောဂါကြောင့်ဒီပြဿနာများထင်ရှားလာနိုင်တော်လဲမစ္စတာအယ်ကဖာဂျီကအမျိုးသားချမ်းမာရေးပူးပေါင်းဆောင်ရွက်မှုအတွက်အနာဂတ်အတားအဆီးများကိုလည်းကြီးသင့်တယ်လို့ပြောဆိုပါတယ်
။ Well, we've seen for example the health outcomes for vulnerable multicultural communities in Melbourne Towers orour communities in Western Sydney. We know people have challenges when accessing those services.
ဥပမာ Melbourne Tower တိုက်များတွင်အားနည်းချက်ရှိသောယဉ်ကျေးမှုပေါင်းစုံအတိုင်းအဝိုင်းများအတွက်ကျန်းမာရေးရလဒ်များသို့မဟုတ်အနာဂတ် Sydney ရှိကျွန်ုပ်တို့ရဲ့အတိုင်းအဝိုင်းများမှာကျွန်ုပ်တို့မြင်ခဲ့ရပါတယ်။ကတ်ယောဂါရဲ့အကျိုးဆက်အနေဖြင့်ထိုဝန်ဆောင်မှုများကိုဓာတ်ရိုက်ရယူသည့်အခါလူများသည့်အခက်အခဲများရှိသည်ကိုကျွန်တော်တို့သိပါတယ်။ဒါပေမဲ့လည်းကျွန်တော်တို့ကကာယောဂါကိုကြော်လွန်ပြီးကြည်နေပါတယ်ပြီးတော့ဒီအတိုင်းဝန်းတွေအတွက်အဟံတားတစ်ခုကဘာလဲဆိုတာကိုကြည့်ဖို့ကျွန်တော်တို့စူးစမ်းနေပါတယ်ဒါကြောင့်သူတို့ကိုတကယ်စုပေါင်းဖြည့်ရှင်ပေးနိုင်ပါတယ် Faculty ပြည်တော်စုအစိုးရအချမ်းညာပေးသော CALD Care Communities COVID-19 ကျန်းမာရေးအဖွဲ့အတွက်စော်ဩရန်တာဝန်ယူထားသူဖြစ်ပါတယ်ယဉ်ကျေးမှုအရသင့်တော်သောသတင်းစကားပို့ခြင်းလူထုနှင့်ထိတွေ့ဆက်ဆံခြင်းတို့တွင်သေချာသီးသာထင်ရှားတဲ့တိုးတက်မှုများကိုပြုလုပ်ခဲ့တယ်လို့ဆိုပါတယ်။လူထုကျန်းမာရေးဦးတည်ချက်များနဲ့ကာဝတ်ဆေးဖြန့်ချီရေးဦးတည်ချက်ကိုအသိပေးရန်အချက်အလက်စုဆောင်းခြင်းကိုတိုးတက်အောင်ပြုလုပ်နိုင်ခဲ့တယ်လို့ဆိုပါတယ်။ Mr. L. Kafaji က Faculty အဆိုပြုထားသောပူပေါင်းဆောင်ရွက်မှုရဲ့နောက်ထပ်ဖွံ့ဖြိုးတိုးတက်မှုကိုအသိပေးရန်ကျန်းမာရေးစောင့်ရှောက်မှုပေးသူများစားသုံးသူများနှင့်သူတေးသည့်များထံမှတုံ့ပြန်မှုများကိုဖိတ်ခေါ်နေပါတယ
် There is a lot that we need to do and we've seen the success of the Coles Health Advisory Group on COVID-19
ကျွန်တော်တို့လှုပ်ဖို့လိုတာအများကြီးရှိနေပါသေးတယ် COVID-19 နဲ့ပတ်သက်တဲ့ CALD ကျန်းမာရေးအကြံပေးအဖွဲ့ရဲ့အောင်မြင်မှုကနေကျွန်တော်တို့တွေးခဲ့ပါတယ်ရယွာနဲ့အစိုးရတို့ကြားရှိတဲ့ပူပေါင်းဆောင်ရွက်မှုနဲ့အတူတကွပူပေါင်းလှုပ်ဆောင်ပါကကျွန်တော်တို့ဘာမဆိုးအောင်မြင်နိုင်ပါကိုသိပါတယ်။ ဖက်ကယ်တီလက်ရှိအချိန်တွင်ကိုဗစ် -19 သတင်းပေးခြင်းအကြောင်းလူထုနှင့်ထိတွေ့မှုအပါအဝင်ကူးစက်ရောဂါတုံ့ပြန်မှုမှရှိတဲ့စီမံကိန်းများစွာကိုဆောင်ရွက်လျက်ရှိပါသည်ကာဝယ်ဆေးထိုးရန်အားပေးကူညီရန်ယဉ်ကျေးမှုမျိုးစုံအုပ်စုများအား၎င်းတို့ရဲ့လူမှုအတိုင်းဝိုင်းများနဲ့ထိတွေ့ဆက်ဆံနိုင်ရန်အကူအညီပေးနေပါတယ်။မစ္စတာအယ်ကဖာဂျီကအဖွဲ့စည်းသစ်သည်ယဉ်ကျေးမှုပေါင်းစုံကျန်းမာရေးဆိုင်ရာနိုင်ငံလိုက်အမျိုးသားအသံကိုဖန်တီးရတွင်ခြေလှမ်းတလှမ်းသာဖြစ်ကြောင်းနဲ့၎င်းသည်ကာယောဂါကျော်လွန်ရန်ထိမ့်သိမ်းရတွင်ပုံမှုကြီးမားသောစိန်ခေါ်မှုများရှိနေတယ်လို့ဆိုပါတယ်။ဒီပူပေါင်းဆောင်ရွက်မှုကတိုးတက်ပြောင်းလဲလာပါလိမ့်မယ်။ဒါကပထမအဆင့်ပါ။ကျွန်တော်တို့ကဦးစားပေးအစီအစဉ်တွေသတ်မှတ်ပြီးအချိန်ပိုလှုပ်ချင်တယ်။အခုကပိုကြီးတဲ့အရာတစ်ခုဖြစ်လာလိမ့်မယ်ဆိုတာကသိကြပါတယ်။ဒီပြဿနာတွေကိုအစိုးရနဲ့ပူးပေါင်းပြီးအတူတကွဖြေရှင်းဖို့ကြိုးစားကြရအောင်ပါ။တော်တာရှင်များခင်ဗျာ SBS သတင်းဌာနက Ariana Lucenti နဲ့ Tom Steiner တို့ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါရခင်ဗျာ
SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10:00နာရီမှာနှာစင်နိုင်ပါတယ်နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတဆင့်နှာစင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်
ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ